Do Aung San Suu Kyi cannot be here tonight. So we stand here for her and with her.
In Burma, you have the military dictatorship, big men.
အခုကြားခဲ့ရတဲ့အတန်းတွေကတော့ Washington DC မြို့တော်ကကနေဒီခမ်းမဆောင်ကြီးမှာကျင်းပနေတဲ့ Vital Voices အဖွဲ့ကြီးရဲ့ဂုဏ်ပြုချီးမြှင့်ပွဲအခမ်းအနားကိုမတက်ရောက်နိုင်တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံတကာအမျိုးသမီးခေါင်းဆောင်တွေနဲ့အတူကမ္ဘာခေါင်းဆောင်တွေကတညီတညွတ်တည်းဂုဏ်ပြုနေကြတဲ့အတန်းတွေပါဒီခမ်းအနားမှာဒေါ်အောင်ဆန်းစုကြည်နဲ့အတူကဏ္ဍပေါင်းစုံမှာထူးထူးကြွွွွဆောင်ရွက်နေတဲ့နိုင်ငံတကာကမျိုးသမီး၅ဦးကိုကမ္ဘာလုံးဆိုင်ရာဦးဆောင်သူတွေအဖြစ်
Now on this night, we honor Aung San Suu Kyi, a woman who endured
American နိုင်ငံသားဝင်ကြီး Hillary Clinton ရဲ့အဖွဲ့မိကွန်မှာမြန်မာပြည်လူမျိုးရေးအတွက်ဒေါ်အောင်ဆန်းစုကြည်ရဲ့တဆိုင်မမတ်ဆောင်ရွက်နေတဲ့စိတ်ဓာတ်နဲ့ယုံကြည်ချက်ကိုသူ့အနေနဲ့အင်မတန်မှလေးစားဂုဏ်ပြုကြောင်းပြောသွားတာပါ Vital Voices အဖွဲ့ကြီးကို1998ခုနှစ်မှာ Hillary Clinton နဲ့အတူနိုင်ငံသားဝင်ကြီးဟောင်း Madeleine Albright တို့ကထူထောင်ခဲ့ပါတယ်အခုဆိုရင်နိုင်ငံတကာကနေပယ်အသီးသီးမှဥဆောင်နေတဲ့အမျိုးသမီးဥယေတပေါင်းရဲ့လုပ်ငန်းတွေကိုထောက်ပံ့ကူညီပေးနေပါဗျ။ဂုဏ်ပြုပွဲအခမ်းအနားကိုပေးပို့လိုက်တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့မိကွန်းမှလည်းအမျိုးသမီးတွေရဲ့အရေးပါတဲ့အသံတွေကိုကဘာတိအောင်ဥဆောင်ဖော်ထုတ်ပေးနေတဲ့ Hillary Clinton နဲ့ Madeleine Albright တို့ကိုကျေးဇူးတင်ကြောင်းပြောသွားပါဗျ။
I would like to speak up for not forgetting.We need people to remember.
မြမရေးကိုမေ့မထားကြဘူး။သူ့အနေနဲ့တင်ပြခြင်းပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောသွားတာပါ။မြမပြည်လူမျိုးရေးအတွက်ကျမတို့အနေနဲ့ကြိုးပမ်းဆောင်ရွက်နေတော့မယ်ရှိသေးတယ်ဆိုတာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့သတိရနေဖို့လိုအပ်ပါတယ်။ကျမတို့ဟာအမျိုးသမီးအခွင့်အရေးတာမကလူတိုင်းအတွက်ရသင့်ရထိုက်တဲ့အခြေခံအခွင့်အရေးတွေအတွက်တိုက်ပွဲဝင်လှုပ်ရှားနေသေးပဲလို့ဒေါအောင်ဆန်းစုကြည်ကပြောသွားတာပါ။
We believe that as those who are committed to
democracy ရေးပေါ်မှာကတိတည်မယ်ဆိုရင်လူတိုင်းမှာလွတ်လွတ်လပ်လပ်ရွေးချယ်ပိုင်ခွင့်ရှိရမယ်လို့ကျမတို့ယုံကြည်ပါတယ်။နိုင်ငံရဲ့စီးပွားရေးလူမှုရေးနိုင်ငံရေးစတဲ့နယ်ပယ်အသီးသီးတည်ဆောက်ဖို့ဆိုရင်လွတ်တော်တဲ့ပါနေသူတွေတာမကအမျိုးသားဒီမိုကရေစီဖွဲ့ချုပ်လို့လွတ်တော်တဲ့မဝင်လို့တဲ့အဖွဲ့အစည်းတွေအားလုံးလွတ်လွတ်လပ်လပ်ပါဝင်လှုပ်ဆောင်နိုင်ခွင့်ရှိရမယ်လို့ဒေါအောင်ဆန်းစုကြည်ကဆိုပါတယ်။ဒါပြင် Vital Voices အဖွဲ့ကြီးညီနဲ့မြန်မာတိုင်းရင်းသူတွေရဲ့စွမ်းရည်မြင့်တင်ရေးတွေမှာနှစ်ပေါင်းများစွာကူညီထောက်ပံ့ပေးလာတာကိုလည်းကျေးဇူးတင်ကြောင်းပြောသွားပါရစေ။အမျိုးသမီးတိုင်းရင်းသူတွေရဲ့စီးလုံးညီညွတ်မှုဟာမြန်မာနိုင်ငံကတိုင်းရင်းသားအားလုံးညီညွတ်ရေးရဲ့အစဖြစ်လိမ့်မယ်လို့ဒေါအောင်ဆန်းစုကြည်ကထုတ်ဖော်ပြောဆိုခဲ့ပါရစေ။နိုင်ငံတကာမှာထူးထူးကြွကြွဆောင်ရွက်နေတဲ့အမျိုးသမီးတွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်လာတဲ့ဆယ်နှစ်မြောက်ထိမ့်မတ်အနေနဲ့ Vital Voices အဖွဲ့ကြီးကဒေါအောင်ဆန်းစုကြည်ကိုဆယ်စုနှစ်ရဲ့အတန်းဆိုတဲ့အထူးဂုဏ်ပြုဆုကိုပေးအပ်ချီးမြှင့်ခဲ့တာပါရှင်။